ကျမ်းဘရော်ကအာနာသိမ့်လိုက်ပြီးတဲ့နောက်ဒီလ၁၇ရက်နေ့မှာအရသာဆူရလက်ထက်ကဖွဲ့စည်းခဲ့တဲ့ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ကရက်စဲကြောင်ကြီးညာခဲ့တာပါဒီလိုကြီးညာပြီးတဲ့နောက်မှာတော့ရက်ကြေးအုပ်ချုပ်ရေးမှုတွေကိုအစားထိုးခန့်အပ်တာတွေရှိခဲ့တယ်လို့တချို့ဒေသတွေမှာတော့ခန့်အပ်ဖို့ပြင်ဆင်တာတွေရှိလာခဲ့ပါတယ်ဒီလိုစစ်ကောင်စီကခန့်အပ်တာကိုနေရဒေသအတော်များများကလက်မခံကြတယ်လို့မန္တလေးတိုင်းဒေသကြီးကြောက်ချောနဲ့ကျွန်းနဖားရွာတွေကလည်းအုတ်ချိုရင်မူတစ်ကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ရွာခံအမျိုးသမီးတဦးက VOA ကိုပြောပါတယ
်။ကျွန်မတို့ရွာကဆွေစံအုပ်စု၃၀၀အုပ်စုပေါ့။ဆွေစံအုပ်စုငကိုအုပ်စုဥက္ကဋ္ဌကိုခေလိုက်ပြီးတော့ကိုယ်ပဲကျွန်တော်ဖားရွာကဥချင်းကြီးကိုအုပ်စုအုပ်ချိုရင်မူခန့်တယ်လို့ကြားတယ်။ကျွန်မတို့ရွာတွေကတော့လက်မခံဘူးရှင်။စောက်ချောရွာနဲ့ကျွန်တော်ဖားရွာ။အခုနလေးတွင်ပဲကျွန်တော်တို့နှစ်ရွာဆက်ကြားပေါ့။နှစ်ရွာဆက်ကြားလမ်းပေါ်မှာလက်မခံတဲ့အကြောင်းကိုကျွန်တော်တို့တန်မုံကြည့်ပြီးတော့ခွန်းလေးနဲ့អော်ပြီးတော့စစ်အာဏာရှင်အစိုးရကခန့်အပ်တဲ့ဥက္ကဋ္ဌကိုလူမရှိတဲ့အကြောင်းဆန္ဒပြတယ်
။အခြားရွာသားတဦးကတော့2020ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နိုင်ဖို့ညှိနှိုင်းနေကြောင်းလည်းပြောပါတယ
်။ဒီနေရာမှာလက်မခံဘူးဆိုတဲ့အကြောင်းနဲ့ဆန္ဒပြလိုက်တယ်ဗျာ။ပြီးတော့အုပ်ချုပ်ရေးမှုယုံတွေကိုလည်းတော့ခပ်ပိတ်ပြီးတော့ဟိုလိုဖိတ်ပိတ်လိုက်တယ်ဗျာ။ဒါဟုတ်လူလူကပိတ်ပါတယ်ဆိုတဲ့အကြောင်းလူစားရထားရတယ်ကြာဒီလိုလူရဲ့ဆန္ဒနဲ့ပြေးလိုက်ပြေးပြီးတော့ကျွန်တော်တို့ဘာတော့ပြီးတော့လွတ်တော်ကိုယ်စားလှယ်ရဲ့ကိုယ်စားရဲ့ဖွဲ့ကျွန်တော်တို့ဖွဲ့မှုစီရင်လုပ်တာလေကြာအဲ့ဒါကတော့ကျွန်တော်တို့ခုကစီရင်ဆွဲလို့ဆိုတော့စိတ်ပြောလို့မရသေးဘူးအနည်းငယ်တော့ရှိပါသေးတယ်ကြာ
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်မင်းကုန်းကြီးရွာမှာလဲဒီလ22ရက်နေ့ကအလားတူကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
ကျွန်တော်ဝတ္တနေ့ကအုပ်ချုပ်ရေးမှုရုံးချီကိုတွားပြီးတော့စစ်အာဏာရှင်ကခန့်တဲ့အုပ်ချုပ်ရေးမှုကိုအလုံးမရှိကြောင်းလည်းသူတို့ဆန္ဒပြထားတာ။အာဏာသိမ်းတဲ့အစိုးရလေ။အာဏာသိမ်းတယ်ဆိုရယ်ပြည်သူအာဏာကိုလူယူထားတာလေ။သူတို့ခန့်တဲ့အုပ်ချုပ်ရေးမှုကျွန်တော်အလုံးမရှိကြောင်းမှာ။ဒီကမင်းကုန်းကျေးရွာကလူ60 90လောက်ပါမှာပေါ့။ဒါ22ရက်နေ့ရပေါ့ကိုရရကိုရဘူးကိုပြည်သူတွေကလည်းဝိုင်းဝန်းပြီးထိန်းသိမ်းနေကြပေါ့အဲ့ဒါမျိုး
။ဒါကတော့မင်းကုန်းရွာကန်တူကပြောပြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ဓာရီဆက်ခွန်ရက်ကွက်မှာတော့အင်္ဂါနေ့ကစန့်ကျင်ဆန္ဒပြခဲ့တယ်လို့ရက်ကွက်နေပြည်သူတဦးကအခုလိုပြောပါတယ်
သူတို့အစ်စစ်ကောင်စီကနေပေါ့နော်ခမ်းမဆန်နေလို့ကြားတယ်ကြားတဲ့ခါကျအမတို့ကအဲ့ရောက်ကြိုတင်ပြီးရောလေရက်ကွက်ကလူတွေတညွတ်ညွတ်နေပေါ့နော်စစ်ကောင်စီကလာပြီးအုပ်ချုပ်မဲ့လူကိုတက်တက်မခံနိုင်ဘူးကိုရက်ကွက်ကိုပြည်သူပဲအုပ်ချုပ်မဲ့လူလောက်တာလေအကွက်ဆိုတော့မနေ့ကအမတို့ကတက်ညီလက်ညီပေါ့အပိုင်းကျင်းနဲ့၃နဲ့၅ရှိတယ်မောင်လေအဲ့ရောက်ပြည်သူစုပြီးတော့အစ်စ်အာမရှိကိုလုံးမရှိဘူးဆိုမှတော့ဆက်ကြည့်ကြတာပေါ့မောင်လေးသူကတကောင်းကြော်တယ်မောင်လေးတောင်းကြော်ဆိုအာကိုမထွက်သေးဘူးမောင်လေးတကောင်းကြော်တယ
်ရွှေပြည်သာမြို့နယ်ဓာရွေးဆက်ခွန်ရက်ကွက်ကအုတ်ချွေရီမှုနဲ့ရုံးဝင်တန်းတွေဟာအာနာဖီဆန်ရေးလှုပ်ရှားမှု CDM ပါဝင်ပြီးရုံးပိတ်ထားကြောင်းလောလောဆယ်မှာအသစ်ခတ်အပ်တဲ့အုတ်ချွေရီမှုရောက်မလာသေးကြောင်းနဲ့ရောက်လာရင်ထပ်မံကန့်ကွက်ဆန္ဒပြဖို့ပြင်ဆင်ထားကြောင်းပြောပါတယ်သူတို့အနေနဲ့ကတော့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေဖွဲ့ရေးကိုညှိနှိုင်းထားတာမရှိသေးကြောင်းပြောပါတယ်။လက်ရှိအခြေအနေမှာတော့အရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာနိုင်ငံနဲ့အဝန်ကန့်ကွက်ဆန္ဒပြတာတွေနဲ့အစိုးရဝန်ထမ်းတွေရဲ့ CDM ခေါ်အာဏာဖီဆိုင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုံချတာနဲ့လူထုကရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနှင်းဖို့တိုက်တွန်းတာတွေရှိနေပါတယ်